မြန်မာနိုင်ငံမှာအမျိုးဘာသာရေးအယူသဲသူတချို့ကဖျားဆီးရမ်းမှာမွတ်စလင်60ကိုနိုင်ထက်စီနင်းမောင်းထုတ်နေတဲ့ကိစ္စမျိုးကြောင့်နိုင်ငံတကာမှာတိုင်းပြည်ရဲ့ဂုဏ်သိက္ခာအထူးကျဆင်းရတယ်လို့မြန်မာနိုင်ငံလူအခွင့်အရေးရှိနေတဲ့ဦးဖြစ်သူဦးသိန်းတဦးကပြောပါတယ်။အမေရိကန်ပြည်ထောင်စုအိုက်ဒါဟိုပြည်နယ်ဘရိုက်ဟမ်ရန်တက္ကသိုလ်ကြောင်းလဲနေတဲ့ကဘာပေါ်ကတရားဥပဒေစိုးမိုးမှုနဲ့ဘာသာရေးဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်ခြင်းမှာသူရင်ဆိုင်ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးတော့အခုလိုစတင်တော့ပြောပါရစေ။
ကျွန်တော်တို့ဆွေးနွေးပွဲမှာကျွန်တော်ပါဇက်ကိုမပေးရပါဘူး။ဒီအလုပ်ကဘောဆွေးနွေးတာတွေရောခမင်းဝိုင်းကော်ဖီဝိုင်းမှာရောနောက်ဒီကျွန်တော်တို့ဆွေးတင်ကြတဲ့ဒီဆမ်ပိုဇီယမ်မှာရောဒါအများကြီးပြောကြပါဘူး
။သူတို့အတရားထောက်ပြတဲ့ချက်တွေကဘာလို့လဲဆရာ
။သူတို့ကအခုရတဲ့ရရှိတဲ့သတင်းတွေကကျွန်တော်တို့တိုင်းပြည်မှာဂျန်နိုဆိုက်ပေါ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်နောက်တစ်ခါအဲ့ဒီလိုရိုဟင်ဂျာတွေအပေါ်မှာကျွန်တော်တို့က crime against humanity ပေါ့လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့တိုင်းပြည်တကြီးလုံးက racist ပေါ့တကယ်ကိုလူမျိုးခွဲခြားတဲ့လူတွေဟိုအဆင့်တန်းမရှိတဲ့အကြမ်းဖက်သမားတွေလို့အဲ့ဒါလူမျိုးတို့မြင်ပြီးတော့အဲ့လိုဆွဆွဲချက်တွေကိုကျွန်တော်တို့မေးကြတာ
ဆိုတော့ဆွဆွဲချက်တော့ဟုတ်ပြီဆိုသူတို့ရဲ့ပြတဲ့အထောက်အထားကတော့နိုင်ငံတကာမီဒီယာထဲမှာပါတဲ့အချက်လက်တွေလားသူတို့တခြားဘယ်လိုအထောက်အထားတွေသူတို့ပြနိုင်ပါလဲဆရာ
သူတို့ကဒီမှာလာတဲ့ပညာရှင်တွေကတော့သူတို့ဒီကျွန်တော်တို့ Wire News ပေါ့နော်အဲ့ဒီအဓိကအားဖြင့်ပြောရင်အဲ့လိုသတင်းမီဒီယာတွေမှာတက်တဲ့အချက်လက်တွေကသူတို့ပြောတာအဲ့တော့သူအဲ့ဒီဟာကိုပဲသူတို့အဓိကထားပြောတာပေါ့နော်ဟိုကျွန်တော်တို့ခြေပါချက်တွေကိုလည်းတချို့သူတို့နားမလဲဘူ
းဆရာတို့ဒီလိုနိုင်ငံတကာစာမျက်နှာမှာတက်ပြီးတော့နိုင်ငံတကာ Forum ရှင်ကတက်ပြီးတော့ဆွေးနွေးရတဲ့အခါမှာတကယ်အချက်မှန်ကိုပြောဖို့အတွက်မြန်မာနိုင်ငံဘက်ကပံ့ပိုးပေးမှုဘယ်လိုဟာရည်လူတွေလို့ဆက်ပြောကြပါလဲဆရာ
။ဟုတ်ကျွန်တော်တို့ကခုကျွန်တော်ဒီမှာရောက်တော့အဲ့ဒီစင်ပိုစီယံပြီးတဲ့အခါမှာကျွန်တော်6ရက်5ရက်နဲ့6ရက်မှာဒီမှာဆက်ပြီးတော့နယူးဇီလန်မှာကျွန်တော် United States ရဲ့ State Department နဲ့ကျွန်တော်တို့တွေ့ရတယ်။တွေ့ပြီးတော့အဲ့ဒီကဒီ International Religious Freedom Affair ဟို Commission နဲ့လည်းကျွန်တော်တို့တွေ့ရတယ်။ဒါသမရခန့်ပြီးတော့ Congress အတည်ပြုထားတဲ့အဖွဲ့ပေါ့နော်။အဲ့ဒီဟာတွေနဲ့တွေ့ရတာဆိုတော့တော်တော်အရေးကြီးတယ်ဗျာ။အစိုးရတပိုင်းနဲ့ကျွန်တော်တို့တွေ့ရတာဗျာ။တို့ရတာအဲ့ဒီမှာလဲမေခွန်းနေလာတယ်။နောက်ကျွန်တော်တက်တဲ့အထက်မှာဥရောပသမဂ္ဂပါလီမန် EU ပါလီမန်ကိုယ်စားလှယ်တွေပါတယ်။ဆိုတော့သူတို့ကတော့ကျွန်တော်တို့ကအတော်အမြင်ဆောင်တယ်လို့ပြောရမှာ။အဲ့တော့အမှန်တကယ်ကတော့ကျွန်တော်တို့ကတော့အခုဒါရာတော့ပညာရဆိုင်ရာဆွေးနွေးပွဲနဲ့လာတာပေါ့နော်။ကျွန်တော်ဘာထောက်ကူမှမရပါဘူး။အဲ့တော့ဒီမှာကျွန်တော်တို့လက်တွေ့တွေ့ရတာကတော့ကျွန်တော်တို့ကမီဒီယာဝေါ်ဖေးယားမှာပေါ့နော်။နိုင်ငံတကာကျွန်တော်အများကြီးကြားရှုံးတယ်။ဆိုတော့သူတို့ပြောတာတွေကအောင်းဝဲခံတယ်။ကျွန်တော်တို့ရှင်းလို့မရနိုင်ဘူး။ဆိုတော့ဘက်ကအတူနေရာကမှာအခြေအဝင်ကိုနေရာတိုင်းမှာအာဏာပိုင်တိုင်းမှာဖြစ်စေလွတ်တော်မှာဖြစ်စေတော့ဒီလိုဒီ academic ဒီပညာရှင်အတိုင်းမှာဖြစ်စေအများကြီးထိုးဖောက်ထားနေတာတွေ့ရတယ်ကျွန်တော်တို့ဘက်ကလို့တယောက်စာနှစ်ယောက်စာပြန်တုတ်ပြန်နေရတာပေါ့
မြန်မာပြည်ဘက်ကအထောက်ထားဆရာတို့ရဲ့အခုခံခြေပတ်နိုင်ဖို့အတွက်အင်အားအနေနဲ့ပံ့ပိုးမှုပေးနိုင်တဲ့မြန်မာဘက်ကမီဒီယာတို့အစိုးရထုတ်ပြန်ကြေညာချက်တို့အစိုးရဘက်ကအထောက်ထားနဲ့ပေါ်ပြတာတို့အားနည်းရစွင်တော့မှန်ပါရှ
ာအမှန်ပါလေခင်ဗျကျွန်တော်တို့ဘက်ကစာစာရင် transparency လုံးဝမရှိလေဘူးကျွန်တော်တရားထက်အမြင်ရပြောရလို့ရှိရင်ဒီကုလသမဂ္ဂရဲ့ set finding mission ပေါ့ဗျာအဲ့ဒီဟာတွေနဲ့ဒီတန်တမန်တွေဒီနိုင်ငံတကာသတင်းမီဒီယာတွေပြည်တွင်းသတင်းတွေတော့တွားခွင့်မပေးခဲ့တာဟာလုံးလုံးမှားတယ်အဲဒါတောင်မှကျွန်တော်တို့ကကိုဖီအန်နန်ကော်မရှင်အစီအခံစာကယ်လို့ကျွန်တော်ဒီလောက်ပြောလို့ရတာအာနန်ကော်မရှင်ရဲ့အစီအခံစာတော့သူတို့ကဖျားဖြစ်တယ်တရားနာတာမှရှိတယ်လို့သူတို့လက်ခံတယ်
နောက်တစ်ခုကအဲ့လိုမြန်မာနိုင်ငံဘက်ကနိုင်ငံတကာဖြီးအောင်အဖြစ်မှန်ကိုဒါလာရောက်လေးလာခွင်းတို့ချင်းကခွင်းတို့ပြေဖို့အားနည်းသလိုတစ်ခါမှလည်းပဲအမျိုးသားရေးအယူပြည့်ရဲ့လူတွေအခုဆိုလို့ရှိရင်ပဲအိဖျားပေါ်မှာဖျားပွဲမှာဘာသာကြားဈေးရောက်တာကိုရဲစစဖုန်ကြီးတချို့အားလုံနေတာဒီပုံကြီးကြီးကလည်းပဲပို့ပြီးဆိုးစေလို့ထင်ပါတယ
်ဟုတ်တယ်ဗျအဲ့ဒီကိစ္စကျွန်တော်အမေတိုင်းလိုက်ကိုအမေခံရတာပဲသူတို့ကဘယ်ရမ်းကဘယ်လိုသိရတယ်ကျွန်တော်လည်းမသိဘူးအဲ့တော့ကျွန်တော်ဒီမှာဒီစိတ်မှတည်းနဲ့တွေ့တဲ့အခါမှာအဲ့ဒီကိစ္စကိုမေးတယ် EU ကလည်းပြောတယ်အဲ့တော့ကျွန်တော်ကဒါဟာအတူတူလို့မညာသေးတဲ့သတင်းပေါ့နော်မျိုးပြောတဲ့အခါမှာအဲ့ဒီလိုနိုင်ငံမျိုးမှာဘာသာရေးလိုလားခွင့်မရှိဘဲနဲ့ဗိုလ်ကျနဲ့ atrocity ဆိုတော့လုပ်နေတဲ့နိုင်ငံမှာငါတို့ဘယ်လိုလုပ်ပြီးတော့ရင်းနှီးမြှုပ်နှံမလဲဆိုတော့ဒါဟာသိအရေးကြီးတယ်အဲ့တော့တိုင်းပြည်ထဲမှာရှိတဲ့အခါခတ်တုံးတုံးလူတွေကသူတို့နိုင်ငံကြီးအာဏာတစ်ခုလဲကြည့်ပြီးတော့အခုကျွန်တော်တို့ကြုံတွေ့နေရတဲ့ပြဿနာတွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့အကြက်တဲလို့ထင်နေတာအဲ့သူတို့ဒါသူတို့လက်ခံမောင်းခတ်ဖို့လို့ထင်းနေတာဒါမှမဟုတ်တိုင်းပြည်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်ဖို့အမုန်းတရားတွေဖြန့်ချိဖို့သူတို့အကြီးကျယ်လုပ်တာတကယ်တကယ်ကြတော့သူတို့လုပ်တဲ့လိုအပ်တဲ့ကြောင့်ကျွန်တော်တို့ကကဘာပေါ်မှာအရှက်တကွဲအကျိုးနည်းဖြစ်ပြီးတော့အဲ့ဒီလိုတက်ကြီးတွေကိုဖိုးကြီးကိုရွှေကုံဖျားပေါ်မှာအနိုင်ကျင့်နေအကူတိလက်ရောက်လုပ်တယ်ဆိုတော့ဆွဆွဲချက်တွေကိုတက်ဆိုင်ရာနိုင်ငံတော်အစိုးရကလည်းဘာမှမလုပ်ရဲဘူးပေါ့နော်ဒါတရားဥပဒေစိုးမိုးမှုလုံးဝမရှိဘူးလို့မြင်တဲ့အခါကျတော့ကျွန်တော်တို့နိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုဆိုတာတော်တော်တုံ့နှုတ်စရာလို့ထင်သွားစေတယ်ပေါ့ဗျာဒါလုံးဝမကောင်းပါဘူ
းလူခွင့်ရရှိနေဦးတင်တန်ဦးကိုဦးကျော်စံတာက VOA Studio မှာဖိတ်ခေါ်မြင်းမြန်းထားတာဖြစ်ပါလေရှင်တွေ့ဆုံမြင်းမြန်းထားတဲ့အပြည့်စုံကိုတော့လာမယ့်ဗုဒ္ဓဦးမြတ်မြန်မာအရေးသုံးသပ်ချက်မှာနှာစင်နိုင်ကြပါတယ်